တော်တာရှင်များရှင်ဒီဇင်ဘာလ25ရက်နေ့မှာကြာရောက်တဲ့ခရစ်မတ်နေ့ဟာယေရှုခရစ်ဖွားတော်မူတဲ့နေ့ဖြစ်တဲ့အတွက်ခရစ်ယာန်ဘာသာဝင်တွေအလေးအမြတ်ထားတဲ့နေ့ဖြစ်ပါတယ်မြန်မာနိုင်ငံအပအဝင်ကမ္ဘာနိုင်ငံအားလုံးလို့မှခရစ်မတ်နေ့ကိုအားလည်းရဲ့အဖြစ်သတ်မှတ်ထားပါတယ်ခုဆိုရင်ခရစ်မတ်ရောက်ဖို့ရက်ပိုင်းပဲလိုတော့တဲ့အတွက်ခရစ်မတ်ရဲ့အငွေအသက်တွေခရစ်မတ်သချင်းတွေကိုဟိုမာဒီမှာကြားလာရပါပြီ
Merry Christmas to you all
Same to you
ဒီမနက်ကလူကြီးရဲ့600ခန့်လုံးရှိတဲ့ခရစ်ယာန်ဘာသာဝင်တွေဟာခရစ်မတ်ပွဲတော်ကိုဆင်နွှဲဖို့ပြင်ဆင်နေကြပါပြီ။ခရစ်ယာန်ဘာသာဝင်အများအပြားရှိတဲ့ကချင်ပြည်နယ်တွေကပြည်သူတွေခရစ်မတ်ကိုဘလို့ဆင်နွှဲကြညာတယ်လဲဆိုတာနဲ့ပတ်သက်ပြီးမြစ်ကြီးနားမြို့ဂျမိုင်ကောင်းစပေးရှောင်းစခန်းမှာနေထိုင်တဲ့ဒေါ်စယ်ညွယ်ကအခုလိုပြောပါတယ
်။ကျန်သားကြီးကတော့ခရစ်မတ်လာမှာပျော်ပျော်ရွှင်ရွှင်နဲ့ပါဝင်ဖို့ကတော့ကျမတို့ခရစ်ချင်းမှာဒီလူချက်ပြင်းများရှိတာပေါ့နော်ဒါပေမဲ့အခုတနိုင်ဘက်မှာဒီဘက်မှာအဲ့ဒီစိုက်ပွဲကြီးဖြစ်နေကြတယ်ဆိုတဲ့တင်းကိုရှားလာတဲ့ခါကျတော့အခုလည်းအဲ့လိုမျိုးစိုက်ပွဲကြီးကြားကနေကြီးရတဲ့အချိန်ကိုကြံကြည်ရတဲ့ခါကျတော့ခရစ်မတ်နေ့မှာခရစ်မတ်လာမလို့ဒါသွားလို့ဒါသွားရမယ်လို့ကျမတို့ကပျော်ရွှင်မှုကပြေဝမရဘူးလို့
ဟုတ်ပါတယ်ဒီဇင်ဘာလ25ရက်နေ့ကကချင်လူမျိုးရေးအဖွဲ့ KIA ဌာနချုပ်ရှိတဲ့လိုင်စာမြို့မှာအစိုးရတပ်မတော်နဲ့ KIA တပ်ဖွဲ့တွေအကြားတိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်။အဲ့ဒီတိုက်ပွဲတွေဟာအတော်လေးပြင်းထန်ခဲ့ပြီးတော့တတိယအကြိမ်21ရာစုပင်လုံကြီးလာကံမတိုင်ခင်စစ်ရေးအယဖိအားပေးတာဖြစ်နိုင်တယ်လို့ KIA အဖွဲ့ရဲ့ပြောခွင့်ရဒုတိယဗိုလ်မှူးကြီးနော်ဘူးကပြောပါတယ
်။အင်တာနက်လို့တော့ပြောလို့ရပါတယ်။ဘာလို့ဆိုတော့ဟိုတိုက်ရင်စစ်နှစ်မှာတပ်မတော်ဘက်ကအလင်းပြန်တော်မှတုံးတယ် Jet Fighter တွေနဲ့လာတိုက်တယ်ဆိုတဲ့သတင်းတော့အော်ကျော်တို့ဒီလိုက်သာဌာနချုပ်နီးနားမှာပေါ့တပ်မတော်ဘက်ကနဲ့လက်နက်ကြီးနဲ့နားပစ်တာရှိတယ်
။တတိယအကြိမ်ပင်လုံညီလာခံကို2018ခုနှစ်ဇန်နဝါရီလနောက်ဆုံးပတ်မှာကျင်းပမယ်လို့ကြေညာထားပါတယ်။အဲ့လိုညီငယ်ညီလာခံကျင်းပဖို့လပိုင်းမဲ့လိုတော့တဲ့အချိန်ခရစ်မတ်ပွဲတော်ကျင်းပဖို့ရက်ပိုင်းမဲ့လိုတော့တဲ့အချိန်တွေမှာတိုက်ပွဲတွေဖြစ်လာတဲ့အတွက်ဒေသခံလူထုရဲ့ငြိမ်းချမ်းရေးမျှော်လင့်ချက်တွေမှိန်ဖြော့သွားရပြန်တယ်လို့ကချင်ပြည်နယ်ကစစ်ဘေးရှောင်ဒုက္ခသည်တွေကိုကူညီပေးနေတဲ့ထွေဂျန်ဒါအမျိုးသမီးအဖွဲ့ရဲ့ခေါင်းဆောင်မနန်ပူကပြောပါတယ်။
ဒီစီအထုပ်ပို့ပြီးတော့ဆက်ခုနှစ်ရည်မြတ်ကိုထွက်ဖို့ပြင်ဆင်တော့45မှာစစ်ပွဲအရန်ပြင်းထန်တဲ့အတွက်ကြားရလို့ကျမတို့ဒီခီးစဉ်ကိုဖြတ်သိမ်းလိုက်ရတာပေါ့နော်စိတ်မကောင်းဘောနော်ဟိုဘက်ကလူတွေလည်းကျမတို့မျှော်နေတယ်သူတို့ရဲ့ခရစ်မတ်အချိန်မှာခရစ်မတ်လက်ဆောင်နေနဲ့ကျမတို့တွားပေးဖို့လုပ်တယ်ဖုန်းနဲ့လည်း contact ထားပေးပြီဘာဖြစ်လို့ကျမတို့မျှော်လင့်နေလဲဆိုကျမတို့ဒီ27ရာစုငင်းချိုင်းညီလာခံနဲ့တတိယအကြိမ်လုပ်တော့မယ် migrant worker နဲ့ IDB တွေပြန်လည်ထူထောင်ရေးနဲ့ပတ်သက်ပြီးတော့ဆွေးနွေးမယ်ပေါ့နော်လက်သိရသိကိစ္စကြီးဆွေးနွေးမယ်ဆိုတော့သူတို့တွေအရင်မျှော်လင့်နေတယ်အဲ့လိုမျှော်လင့်နေတဲ့အချိန်တတိယချိန်ဒီညီလာခံကိုပြင်ဆင်နေတဲ့အချိန်မှာအခုကချင်ဒေသမှာစစ်ပွဲပြန်ပြတ်ပြင်းထန်လာတဲ့ခါကျတော့သူတို့ရဲ့မျှော်လင့်ချက်တွေကထိုးကျသွားတယ်ပေါ့နော်စိတ်ဓာတ်တွေကျပြီးတော့စိတ်မကောင်းဖြစ်ကြတယ်ခရစ်မတ်အချိန်မှာလည်းကြော်ရွှင်မှုတွေမရှိကြဘူးဆိုတော့တွေ့ရတယ်ပေါ့နော
်ကချင်ပြည်နယ်လိုပဲကရင်ပြည်နယ်ဟာလည်းခရစ်ယာန်ဘာသာဝင်တွေအများအပြားနေထိုင်တဲ့ပြည်နယ်တစ်ခုဖြစ်ပါတယ်ကင်ပင်နယ်အတွင်းကခရစ်ယာန်ဘာသာဝင်တွေရဲ့ခရစ်မတ်အတွက်ခံစားမှုကိုပြောပြတာကတော့ကင်ပင်နယ်တဲကစစ်ပီးချောင်ဒုက္ခသည်တွေကိုကူညီပေးနေတဲ့တန်တောင်ကြီးအမျိုးသမီးများအဖွဲ့ရဲ့ဒါရိုက်တာနော်မမချိုးဖြစ်ပါတယ
်ခရစ်မတ်ကိုပျော်ရွှင်ရွှင်နဲ့လွတ်လွတ်လပ်လပ်ဝမ်းဝမ်းဝမ်းမြောက်ဝမ်းသာနဲ့ဖြစ်ရမယ့်အချိန်မှာဟိုစိတ်ကတထင်ထင်ပါနော်ဟိုဘက်တရားဖြစ်နေသေးတော့ဒီဘက်တွေကိုလည်းလာပြီးတော့ကူးဆက်နိုင်တယ်ဆိုတဲ့အနေထားကိုတော့ကျွန်တော်တို့ကခံစားမိရပါနော်အစအေးရမှာအခုဆိုကျမတို့လုံးဝအပြစ်မထွက်နိုင်ဘူးတောင်ပေါ်ကအပင်9000နီးပါးပေါ့နော်အရန်ချမ်းတော့ကျမတို့တွေကအခုဆိုရင်ညံချင်းကူဘက်မှာရှိတဲ့စစ်ဆောင်ကလေးတွေနဲ့အမျိုးသမီးတွေအတွက်ကျမတို့ကသေးရောင်းပြီးတော့ရံမုံငွေတွေနဲ့တကယ်လိုအပ်တဲ့နေထွေးဖို့တွေအတွက်ကိုကျမတို့ကသွားလူသွားမှဖြစ်တယ်ပေါ့နော်အဲ့အတွက်ကိုလည်းစိတ်ကိုပူပင်တော့ကမှုတွေလည်းရှိတာပေါ့နော
်ပြင်းထန်တဲ့ရာသီဥတုကိုအန်တူရင်ပျော်ပျော်ရွှင်ရွှင်ဖြတ်သန်းမှုအားခဲထားတဲ့ခရစ်မတ်ဟာသူတို့အတွက်ဒီနှစ်မှာတော့မပြေစုံတော့ပါဘူးနောက်နှစ်တည်းအတွက်သူတို့ဆင်နွှဲခြင်းတဲ့ခရစ်မတ်ကိုကချင်ပြည်နယ်ကဒေါ်စယ်ညွယ်ကအခုလိုပြောပါတယ
်။အဲ့ခါကြိုက်လို့ရှင်တော့အခုဖြစ်နေတဲ့တိုက်ပွဲတွေလည်းအများဆုံးရပ်တန့်ပါစေ။နောက်ပြီးလို့ရှင်ရင်းချမ်းရေးလည်းများရပါစေ။နောက်ပြီးလို့ရှင်ကျမတို့စစ်ဆောင်ရေးအကူရတီကကိုတိခါရှိစွာနဲ့အများဆုံးပြန်နိုင်ပါစေ။ဒီမှာစီတောင်
းကချင်ပြည်နယ်ကနော်မမချိုကလည်း
နောက်နေ့ခရစ်မတ်ကိုတော့ကျမတို့လည်းလုံးဝကြွပြော်ရှင်ရှင်နဲ့ဖြတ်တန်းခြင်းနဲ့ခရစ်တော်ရဲ့မွေးဖွားတဲ့ယာပြီမှာပြည်သူပြည်သားအားလုံးတန်တိုင်ကြံလုံးမှာရှိတဲ့ခရစ်ယာန်တွေအားလုံး
วันนี้วันต่อไปเนี่ยก็ต้องยิ่งช่วยพาเราช่วยเราจริงเนี่ยบีบีเจ้าอยู่มุดตรงเดียร์มาไม่ใช่เป็นเนี่ยบ่เนาะอาลูกเปียวปะปะทุกขัดกินเวียบีเราบ่เนาะเป็นเด็กคู่ดีได้มาเชื่อเป็นเนี่ยเชื่อใจเนี่ยบ่เนาะที่เกิดเราไต้หวันเรียนนั่งเงียบปีเนี่ยจะช่วยมาเชื่อว่าเนี่ยรับปะการไล่สิจ้าเสบวยเรียกเจ้าก็เช่นเนี่ยเสียงปีเนี่ยมาเสบเชียงทุกขัดเด็กติ้งชีสีเนี่ยเดือดลูกกินยิ่งปีเนี่ยเรามาเลยอะไรเสียด้วยนี่นี่สี လည်းတိုးလာနေပါတယ်။ညဉ့်ညံ့ရဲ့ဆွေးနွေးပွဲတွေတချင်းချင်းကျင်းပနေရင်ကပဲတနက်တန်တွေလည်းတတိုင်းတိုင်းကြားနေရတာဟာပြည်သူတွေရဲ့အနာဂတ်မျှော်လင့်ချက်ကိုရိုက်ချိုးပစ်တယ်လို့ဖြစ်စေပါတယ်။ Christmas ပွဲတော်မတိုင်မီတလအလိုလောက်မှာပဲခရိယန်ဘာသာဝင်နဲ့အလေးမြတ်ထားတဲ့ပိုယဟန်မင်းကြီး Francis မြန်မာပြည်ကိုကြွရောက်လာရမှာအဲ့ဒီငြိမ်းချမ်းရေးကိစ္စကိုပဲအလေးနက်ထားပြောကြားသွားခဲ့ပါတယ်။မြန်မာနိုင်ငံရဲ့တန်ဖိုးအရှိဆုံးယတနာဟာမြန်မာနိုင်ငံရဲ့ပြည်သူလူထုဖြစ်ကြောင်းဒါပေမဲ့ပြည်သူတွေဟာနှစ်ပေါင်းများစွာပြိပခါတွေကိုခံစားနေရဆဲဖြစ်ကြောင်းလည်းသူကပြောခဲ့ပါတယ်။မြန်မာနိုင်ငံအနေနဲ့ငြိမ်းချမ်းရေးရဖို့ကြိုးပမ်းချိန်မှာအတိဒုက္ခတွေကြောင့်ဖြစ်ပေါ်လာတဲ့ဒဏ်ရာဒဏ်ချက်တွေကိုကုသရေးနဲ့ကြေအေးရေးကိစ္စဟာအရေးကြီးလာတဲ့နိုင်ငံရေးနဲ့ဘာသာရေးလုပ်ငန်းစဉ်တွေကအမြင့်မားဆုံးလုပ်ငန်းစဉ်ဖြစ်ကြောင်းအဲ့လိုငြိမ်းချမ်းရေးရဖို့အတွက်ဆိုရင်အလုံးဟာတရားမျှတမှုနဲ့လူအခွင့်အရေးကိုလေးစားမှသာဖြစ်မယ်လို့လည်းပုတ်ရဟိုင်းမင်းကြီးကပြောခဲ့ပါဗျ။မြန်မာနိုင်ငံထဲကတနတ်တန်တွေကြားနေရဆဲပြည်နယ်တွေမှာနေထိုင်တဲ့ခရစ်ယာန်ဘာသာဝင်တွေကတော့အဲ့ဒီငြိမ်းချမ်းရေးဆိုတဲ့အရာသာကိုအ ਨੇ ဆုံးအနေနဲ့ခရစ်တော်မွေးဖွားတန်ဆင်တဲ့ခရစ်မတ်ကာလလေးအတွင်းမှာတော့ခံစားခွင့်ရှိကျင်တယ်လို့ပြောဆိုနေကြပါလိမ့်ရှင်
။ Christmas man ပြောပါစေ။စိတ်ချမ်းမြေ့ကြပါစေ။အင်းစော